အငင်းပွားစရာတွေကြုံရတဲ့မြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရေးလွှတ်တော်မှာစတင်ကြိုးပမ်းနေတဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားလှယ်ကကြိုဆိုလိုက်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲတည်ပြုလိုက်တာဟာမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်မျှော်လင့်ထားတဲ့အပြည့်သဘောဆောင်ဖြစ်ထွန်းမှုတစ်ခုဖြစ်တဲ့အကြောင်းလူ့ခွင့်ရေးထုကိုယ်စားရန်ကြီးတွေကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အခြေခံဥပဒေကိုပြင်ဆင်ဖို့ပြည်သူတွေလှူလာနေတယ်လို့ပြည်သူတွေရဲ့ဆန္ဒကိုလည်းပူးပေါင်းကော်မတီကဖြည့်ဆည်းပေးဖို့လည်းဒီမိုကရေစီရဲ့ပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့ပြက်ကွက်နေတယ်ဆိုပြီးမြန်မာစိုးရပေါ်ဝေဖန်နေတဲ့လူ့ခွင့်ရေးထုကိုယ်စားကတိုက်တွန်းထားပါတယ်။ဒီမိုကရေစီမဆန်တဲ့ကန့်သက်ချက်တွေပါဝင်နေတယ်လို့အများကဝေဖန်နေကြတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့2015ရွေးကောက်ပွဲမဲဆွယ်စည်းရုံးမှာကတိပြုထားပေမဲ့အစိုးရတက်တန်းတဝက်ရှိလာတော့မှသာပြင်ဆင်ဖို့စတင်ကြိုးပမ်းလာတာလည်းဖြစ်ပါတယ်။တော်တော်လေးမှာတမလို့သားကိုစလဲလေးပုံတစ်ပုံနေရာယူထားပြီးအရေးပါတဲ့လုံရင်ဖွဲ့စည်းတွေကိုလည်းစစ်တပ်ကထိတ်ချုပ်ခွင့်ပြုထားတဲ့ခြေရုပ်တွေကိုမပြင်းနိုင်မချင်းမြန်မာနိုင်ငံကိုဒီမိုကရေစီတန်းပြည့်ဖြစ်လက်ခံနိုင်မှာမဟုတ်တဲ့အကြောင်းလဲလူ့ခွင့်ရေးထုကိုယ်စားကပြောဆိုခဲ့ရပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းမဲ့အစီအစဉ်ကိုတော့လွတ်တော်မှာမနေ့တုန်းကပဲမဲခွဲတည်ပြုထားတာဖြစ်ပါတယ်